ငင်းချိုင်းလုပ်ငန်းစဉ်ကိုအများဆုံးဆက်လက်ဆောင်ရွက်ဖို့တမ်ရော်ရဲ့တိုက်တွန်းချက်အပေါ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဘက်ကတုံ့ပြန်ချက်တွေကိုပြောပြပါမယ်။ကျွန်တော်မိုးစော်ပါ။အထွေထွေရွေးကောက်ပွဲကိုအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့ပြီး COVID-19 ကာယောဂါကိုအတိုင်းအတာတစ်ခုထိထိန်းချုပ်နိုင်ပြီဖြစ်တာကြောင့် NCA ခေါ်တနိုင်ငံလုံးအပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့တွေအပြင်မထူးရသေးတဲ့အဖွဲ့တွေကိုပါငင်းချိုင်းလုပ်ငန်းစဉ်ကိုအများဆုံးဆက်လက်ဆွေးနွေးဖို့လိုအပ်ကြောင်းတမ်ရော်ကတင်းလာနေမှာပဲထုတ်ပြန်လိုက်တာပါတချိန်တည်းမှာပဲအဖွဲ့ဝင်5ဦးပါတဲ့တက်မရောငင်းချမ်းရေးဆွေးနွေးမှုကော်မတီကိုဖွဲ့စည်းလိုက်ပြီးဒီကော်မတီက NCA လက်မှတ်ထိုးအဖွဲ့တွေနဲ့ငင်းချမ်းရေးပုံမခိုင်မာအောင်လက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့လည်း NCA လက်မှတ်ရေးထိုးသည့်အထိဆက်လက်ဆွေးနွေးဖို့နောက်ထာဝရငင်းချမ်းရေးရသည့်အထိဆက်လက်ဆွေးနွေးသွားဖို့ထုတ်ပြန်ထားပါတယ်ဒီထုတ်ပြန်ချက်အပေါ်မှာ NCA လက်မှတ်မီးထိုးသေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့ TNLA တအန်းပလောင်အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးတိုက်ကျော်ကအခုလိုပြောဆိုပါတယ
်ဒီဆွေးနွေးမှုကတော့နဝေကကျွန်တော်ရတိချက်ကဆွေးနွေးဘွဲကတော့ကျွန်တော်မြန်မာကျူဆူရဲကျွန်တော်မြန်မာအသင်းတရှိတယ
်မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ KIA ကချင် TNLA တအန်းပလောင် MNDA ကိုကန် AA ရခိုင်စတဲ့လက်နက်ကိုင်အဖွဲ့တွေဟာ bilateral call နှစ်ဖက်အပြည့်အဝသဘောတူစာချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးနေကြတာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတရုတ်နိုင်ငံမှာနောက်ဆုံးအလွတ်သဘောဆွေးနွေးခဲ့ပြီး COVID-19 ကာယောဂါကြောင့်ဆွေးနွေးပွဲတွေရပ်ဆိုင်းခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံမှာမဆွေးနွေးမီကျိုင်းတုံမှာဆွေးနွေးခဲ့စဉ်ကမြောက်ပိုင်းဖွဲ့တွေဘက်ကတောင်းဆိုထားတဲ့နှစ်ဖက်အပြည့်အစုံချုပ်လက်မှတ်ရေးထိုးပြီးရင်တိုက်ပွဲတွေပြန်မဖြစ်စေရေးအတွက်ဂျာဂန်စောင့်ကြည့်ရေးအဖွဲ့ထားရှိဖို့နဲ့တက်နေရာချထားရေးကိစ္စတွေကိုတမ်ရော့ဘက်ကလက်ခံခဲ့တဲ့နောက်ဆွေးနွေးပွဲဟာလမ်းကြောင်းပျောက်ခဲ့ရကြောင်းနဲ့အခုတစ်ချိန်ထပ်မံဆွေးနွေးရင်လည်းအလွတ်သဘောစတင်ဖို့များကြောင်းဗိုလ်မှူးတိုက်ကျော်ကပြောပါတယ်
ဒီခုပြန်ပြန်ဒီမှာဆိုတော့လမ်းကြောင်းတစ်ခုပြန်ရှာဖို့နော်ဒီလမ်းကြောင်းတစ်ခုပြန်ပြန်သွားကြမလဲအလုပ်တဘောပဲဖြစ်မှာပေါ့နော
်ပြီးခဲ့တဲ့လပိုင်းတွေကတမ်ရော်နဲ့ကြောင်မဲမျိုးနယ်အတွင်းတိုက်ပွဲတွေဖြစ်ခဲ့တဲ့ RCSS ကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီကတော့ပြည်တော်စုငင်းချမ်းရေးညီလာခံဆုံးဖြတ်ချက်အတိုင်းဆွေးနွေးဖို့ရှိနေကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံဘူးဆိုင်ခန်းဆိုင်ကပြောပါတယ်
ကျွန်တော်တို့ RCS တဘောထားချက်တော့ရှင်းပါတယ်ကျွန်တော်တို့ဒီအကောက်အပိုင်းတုံးအစပိုင်းတုံးအတိုင်းနဲ့ကျွန်တော်တို့လောက်ဆောင်သွားမှာခင်ဗျာ။နောက်ပိုင်းရှိရင်ဒီခုချက်တော့ဒီ EAO နဲ့ PPSD နဲ့သွားမှာလေတော့။ဒီနောက်တစ်ပိုင်းကျတော့သူကဒီ RCS နဲ့ဒီ bilateral နဲ့သွားမှာပေါ့။ကဲအဲ့ဒါတော့စီစဉ်တော့စီစဉ်ထားကြမှာတိကျတော့ရက်တိကျမတိတော့ကျွန်တော်လည်းပြောလို့မရဘူ
း။အစိုးရညီချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလားမောင်ရွှေကတော့ RCSS လို NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ဆွေးနွေးတာကိုဒီလကုန်ပိုင်းလောက်မှာစတင်နိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ
်။ဒီငွေချေးဖြစ်စရာတော့ရင်ချုပ်ကြတဲ့ဒီနဲ့အကောက်သရီးမှလည်းသတိဆောင်ရမယ်ဒီဆိုရပြာဒီကောက်ပွဲအကြောင်းမှာဆက်ဆင်းရမယ်ဟာဒီကပြတ်ထားပြီးတော့ရှိပါတယ်အခုလည်းဒီကောက်ပွဲပြီးရဖြစ်တဲ့အတွက်ဒါတွေကကိုယ်ခရီးကုတ်အတိုင်းနဲ့ဆက်ဆင်းရမယ်မင်းများဆင်းနေပြီးတော့မင်းများအဖြေရလို့ပြောနေတယ်အင်းဒီထိုးကြအတူတူနဲ့ကျွန်တော်ဒီလာကပြီးတဲ့နောက်ပိုင်းမှာသက်ဆိုင်ရာတိုင်းသားအဖွဲ့ကြီးတွေမှလည်းကြာလို့ review လုပ်နေတယ်ပြီးရင်တော့လည်းဒီလာမကုန်ဘူးမှာ PPSC ကသူရဲ့အစီအရေးတွေရှိတယ်။နောက်ပြီးရင်ကျွန်တော်တို့ဖြတ်ပြီးတော့ဆွေးနွေးနိုင်မှာပြောရတော့ပါလိမ့်
။ NCA လက်မှတ်မထိုးသေးတဲ့မြောက်ပိုင်းအဖွဲ့တွေအနေနဲ့ကတော့တရုတ်ပြည်မှာရောမြန်မာပြည်မှာပါ COVID-19 ကာယောဂါကိုတစုံတရာထိန်းချုပ်နိုင်ပြီဖြစ်တာကြောင့်အများဆုံးတွေးဆနိုင်မယ်လို့ယူဆကြောင်းသူကပြောပါတယ်။တမရော့ဘက်ကတော့ COVID ကာယောဂါကာကွယ်ထိန်းချုပ်ရေးအထွေထွေရွေးကောက်ပွဲကျင်းပရေးနဲ့ထာဝရငြိမ်းချမ်းရေးပေါ်ဆောင်ဖို့အတွက်အကျန်းဖက်အဖွဲ့အစည်းတွေရဲ့ဒေတာကလွဲလို့ကျန်ဒေတာတွေကိုနိုဝင်ဘာလကုန်ထိစီးရေးဆိုင်ရာလှုပ်ရှားမှုတွေရပ်ဆိုင်းကြောင်းထုတ်ပြန်ထားပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့မှပါဝင်တဲ့ TNLA တအန်းပလောင် MNDA ကိုကန့်နဲ့ AA ရခိုင်စတဲ့ညီတော်မဟာမိတ်၃ဘွဲ့ရဲ့အပြည့်အစုံကြီးညာချက်ကတော့ဒီလ၉ရက်နေ့မှာကုံဆုံးခဲ့ပြီဖြစ်ပါတယ်။ဒီလိုနှစ်ဖက်ကအပြည့်အကြောင်းထုတ်ပြန်ထားပေမဲ့ရခိုင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားတာရှိခဲ့ပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။